မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုမြန်မာဆိုရကဥပဒေကြောင်းအရအေးအေးယူဖို့ပြင်ဆင်နေတာနဲ့ပတ်သက်လို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကကြိုဆိုလိုက်ပါတယ်လူခွင့်ရေးကော်မရှင်ကိုအခုအောက်တိုဘာလတည်းအေးအေးယူသွားဖို့တမရယုံကစီစဉ်ဆောင်ရွက်နေတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးပါရှင
်ရန်ကုန်မြို့အင်းဝအထည်ချုပ်ဆိုင်မှာအင်းအကူအဖြစ်လုပ်နေတဲ့မဆန်းကေခိုင်နဲ့မတ်သစင်မင်းကလေးငယ်နှစ်ဦးကိုအလုရှင်တွေကဒုက္ခရှင်မပေးပဲကိုလိုက်အင်ကချိုးတဲ့တဲ့ဒီညှင်းပန်းနှိပ်စက်ခဲ့တဲ့အမှုကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ရမှာတရားမျှတမှုမရှိပဲပြက်ကွက်ခဲ့တာကြောင့်လူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ဆိုတဲ့တိုက်တွန်းချက်ကိုပြည်သူ့လွှတ်တော်ကစက်တင်ဘာလ26ရက်နေ့မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်အင်းဝအထည်ချုပ်ဆိုင်ကိစ္စကိုလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ပေမဲ့နင်နာကြီးနဲ့ကြည်အေးဖို့လှုပ်ဆောင်ခဲ့တာပါဒီလှုပ်ဆောင်ချက်အသေးစိတ်ကိုတင်ပြဖို့သမရယွန်းကစက်တင်ဘာလ22ရက်နေ့မှာညွှန်ကြားခဲ့ပြီးတင်ပြချက်အပေါ်ဥပဒေကြောင်းအရဘယ်လိုလှုပ်ဆောင်မလဲဆိုတာကိုပြည်ထောင်စုရှေ့နေချုပ်ယွန်းရဲ့အကြံပေးချက်တွေအရဒီအောက်တိုဘာလတည်းမှာအရေးယူသွားမယ်လို့သမရယွန်းပြောခွင့်ရဦးစော်တီကပြောပါတယ
်သမရယွန်းကလည်းဒီတော့ဥက္ကဋ္ဌကော်မရှင်စာထွက်ထားတယ်သမရယွန်းကိုပြန်တင်ပြဖို့ပေါ့နော်အဲဒီဥက္ကဋ္ဌကော်မရှင်ကကျန်ရလာတဲ့ပုံမှာပြည်တော်စုရှင်းနေကြတဲ့သဘောထားပေါ့နော်ခင်မင်းစကြအဲ့ဒါတောင်းခံတယ်အဲ့ဒီခါပေါ်မူတည်ပြီးတော့ဥရီကျောင်းရတုံးသက်ဆောင်ရသွားမှာဖြစ
်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုအစိုးရကအရေးယူမဲ့ကိစ္စကိုဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် AHRC ကကြိုဆိုကြောင်းအဖွဲ့ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီကိစ္စကတော့အရေးယူဖို့လူတွေလို့ကျွန်တော်တို့လည်းမြင်နေတယ်ဘာဖြစ်လို့လဲဆိုတော့ကလူ့အခွင့်အရေးကိုတကယ်အကာအကွယ်ပြီးစောင့်ရှောက်ရမယ့်အဖွဲ့အစည်းရဲ့အကြီးအကဲတွေကိုယ်တိုင်ကဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုကိုမျက်ကွယ်ပြုပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေကနိုင်ငံတကာမှာအလွန်ညံ့တာပြက်စရာတွေလည်းဖြစ်တယ်အစိုးရရဲ့တိတ်ခါကိုလည်းကြာဆင်းပြီးတယ
်လူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်ဝင်းကတော့အင်းဝအထည်ချုပ်ဆိုင်ကိစ္စမှာသဘောကျနဲ့လွတ်ဆောင်ခဲ့ခြင်းသာဖြစ်တယ်လို့ပြည်သူ့လွှတ်တော်မှာရှင်းပြခဲ့ပါတယ်
ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်။ဒုတိယအနေဖြင့်နေနာမှုများအားပူဇော်ပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
။ပြည်မှုဆိုင်ရာဥပဒေတွေနဲ့ညီစွန်းနေတာတိလျက်နဲ့နေနာကြီးနဲ့ကြေအေးဖို့လှုံ့ဆော်ခြင်းဟာလူအခွင့်အရေးကော်မရှင်ရဲ့အမှားဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်။
ကော်မရှင်အဖွဲ့ဝင်ဦးစော်ဝင်းကိုတိုင်ကသဘောယူနဲ့ဆောင်ရွက်တယ်လို့သူကအထူးကြည်ထားတဲ့အပေါ်မှာဒီကေသဘောယူဖြစ်သလားမဖြစ်ဘူးလားဒါကိုရှင်းနေကြုံယုံကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့ကျင်းမှုဆိုင်ရာဥပဒေဒီနဲ့ညီစွန်းနေမှန်းသိရတဲ့ဒီကိစ္စကိုတက်ဆိုင်ရာရဲစခန်းကိုအရေးယူဖို့အတွက်ညွန်ကြားခြင်းမပြုတာကပင်လူခွင့်ရေးကော်မရှင်ရဲ့အမှားဖြစ်နေတယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲ့တော့အဲ့ဒီအပေါ်မှာရာဟုကနေအနာပေးပြီးတဲ့အခါကျတော့မှပြည်မှုဆိုင်ရာဥပဒေတွေကဆက်လက်ပြီးတော့အရေးယူဖို့အတွက်ရှင်းနေကြုံကဆောင်ရွက်မယ်ဆိုတာလည်းဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်။အင်အကူတွေကိုနှင်းပန်းနှိပ်စက်ခဲ့တဲ့အင်းဝအထည်ချုပ်ဆိုင်တာဝန်ရှိသူတွေကိုအမှုဖွင့်ပြီးဖမ်းဆီးထားပါတယ်။ဒီအမှုမှန်ပေါ်ပေါက်ရေးအတွက်ဂျားဝင်ဆောင်ရွက်ပေးခဲ့တဲ့မြန်မာနောင်းသတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတကဂုဏ်ပြုမှတ်တမ်းလွှာပေးအပ်ခဲ့တယ်လို့အော်တိုဘာတရက်နေ့မှာကြာရောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နေ့မှာတာဝန်သိပြည်သူတူအဖြစ်နဲ့ရဲချုပ်စုကိုနေပြည်တော်မှာချီးမြှင့်ခဲ့ပါတယ်ခင်ဗျာ